ခရစ်စမတ်ကာလမှာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကခရစ်ယာန်ရွာတွေကိုမွတ်စလင်တပုံတွေရဲ့တိုက်ခိုက်မှုတွေအတွင်းအနည်းဆုံးလူ14ယောက်သေဆုံးသွားခဲ့ပါတယ်။သေဆုံးသူတွေထဲမှာတော့ BIFF လို့ခေါ်တဲ့ဘန်ဆာမိုရိုအစ္စလမ်လွတ်မြောက်ရေးတိုက်ပွဲဝင်သူများအဖွဲ့ကတပုံတွေရဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့ရတဲ့ခရစ်ယာန်ရွာသား9ဦးပါဝင်တယ်လို့ခရစ်စမတ်အကျိုးဖြစ်တဲ့ဂျာတာပရီနေနဲ့ခရစ်စမတ်နေ့ဖြစ်တဲ့တောက်ကြနေမှာအစိုးရတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံးခဲ့တဲ့သဘုံ9ဦးထက်မနည်းပါဝင်တယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကစနေနေ့မှာပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုတွေဟာမင်နာနာဝကျွန်းကခရိုင်3ခုမှာဖြစ်ပွားခဲ့တာလို့လည်းဒေတာကန်စစ်ဘက်ဆိုင်ရာပြောခွင့်ရအမျိုးသမီးဘိုကြီးဂျုံပီတန်ကလေးကပြောပါတယ်။နှစ်ရက်အတွင်းဖြစ်ခဲ့တဲ့တိုက်ခိုက်မှု10ခုထက်မနည်းမှာခန့်မှန်းခြေသဘုံ200လောက်ပါဝင်ခဲ့ပါတယ်။BIFF အဖွဲ့ဟာအရက်သားတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ဖို့စီစဉ်နေကြောင်းကြိုတင်သိရှိထားတာကြောင့်ခရစ်စမတ်မတိုင်ခင်ကတည်းကသတိပေးချက်တွေတိုးမြင့်ထားတယ်လို့လည်းစစ်ဘက်ပြောခွင့်ရသူကဆိုပါတယ်။ဒီအတွက်ရွာတွေကိုတိုက်ခိုက်မှုတွေနဲ့ဒီထက်မကတေကျေထိခိုက်မဲ့အခြေအနေတွေကိုဟန့်တားနိုင်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။လူဦးရေတန်း20ကျော်ရှိတဲ့မင်ဒါနာအိုကျွန်းဟာဖိလစ်ပိုင်နိုင်ငံမှာမွတ်စလင်လူဦးရေအများစုနေထိုင်တဲ့တစ်ခုတည်းသောနယ်မြေလည်းဖြစ်ပါတယ်။ဘင်ဆာမိုရိုအဖွဲ့ဟာ2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံကအဓိကမွတ်စလင်တပုံအဖွဲ့ကနေခွဲထွက်ခဲ့ပြီးတော့ကက်သလစ်ခရစ်စတန်ဘာသာအဓိကကိုးကွယ်တဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဒေသကိုအစ္စလာမ်နိုင်ငံထူထောင်ဖို့တိုက်ပွဲဝင်မဲ့အကြောင်းကြေညာခဲ့ပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အစီအစဉ်မှန်သမျှကိုလည်းပယ်ချထားခဲ့ပါတယ်